ကာဇာကမ်းမြောင်ဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်အောင်ကုလသမဂ္ဂအလုံးစုံရေးကောင်စီမှအကြိတ်နဲ့ညှိနှိုင်းနေချိန်မှာပဲအစ္စရေးတပ်ဖွဲ့ဝင်တွေကအင်္ဂါနေ့မှာပဲကာဇာဒေသတွေကိုအပြင်းထန်ဆက်လက်ပစ်ခတ်တိုက်ခိုက်နေပါတယ်။ကာဇာမြောက်ပိုင်းကနောက်ဆုံးလက်ပတ်နေတဲ့ဆေးရုံတွေကိုလည်းအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့တာပါ။စစ်ဘေးရှောင်တွေခိုးလုံနေတဲ့ Rafah အရက်ကအိမ်စလုံးကိုလည်းပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ28ဦးသေဆုံးခဲ့ပြီးအခြားနေရာတစ်ခုမှာတော့၃ထပ်မင်းနဲ့တိုက်ဆုံခဲ့တယ်လို့အင်္ဂါနေ့အစောပိုင်းကအဲ့ဒီဆေးရုံနေုံမှာလူသေအလောင်းတွေရောက်လာတာကိုကိုယ်တိုင်တွေ့မြင်ခဲ့တဲ့ AP သတင်းထောက်တွေကပြောပါတယ်။ဟာမတ်စ်တို့အပေါ်အစ္စရေးကိုစစ်ကျင်ညာခဲ့တဲ့အချိန်ကစပြီးတော့ပါလက်စတိုင်းပြည်သူ2000ကျော်အသက်ဆုံးရှုံးခဲ့ရကြောင်းကာဇာကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။တိုက်ဆုံသူတွေထဲမှာလက်နက်ကိုင်းနဲ့ပြည်သူဘလောက်ပါဝင်နေဆိုတာကိုတော့ခွဲခြားပြောမသွားပါဘူး။ကုလသမဂ္ဂကလည်းအပြည့်အစည်းပုံတွေအောက်မှာမြုပ်နေတဲ့လူတွေအလောင်းနှုတ်ထအထောင်ခံအထူးရှိမယ်လို့ခန့်မှန်းထားပါတယ်။အော်တိုဘာလ9ရက်ကအစ္စရေးတောင်ပိုင်းကိုဟာမတ်စ်တို့ဝေရောက်စီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြေပြင်ထိုးစစ်တွေမှာတိုက်ဆုံခဲ့တဲ့အစ္စရေးတပ်ဖွဲ့ဝင်က129ဦးရှိပြီးတော့ဟာမတ်စ်တို့လက်ချက်နဲ့အရက်သားအများစုအပါအဝင်လူ1100ဝန်းကျင်တိုက်ဆုံခဲ့တယ်လို့တစ္ဆက္ခံအဖြစ်ဖန်ဆီးခံရသူက140ရှိတယ်လို့လည်းပြောပါတယ်။